ရဲဘော်များနဲ့မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဆရာကြီးတခင်ကိုယ်တော်မိုင်းအကြောင်းအနေချင်းဖြစ်ပါတယ်ဆရာကြီးတခင်ကိုယ်တော်မိုင်းဟာခေတ္တဗမာတမိုင်းမှာထိတ်ဆုံးကပုဂ္ဂိုလ်ကြီးပါဗမာလူမျိုးတွေကကဘာတိဗမာတိရှာရှာပါပါပုဂ္ဂိုလ်ကြီးဖြစ်ပါတယ်ဒီခေတ္တစာပေခေါင်းဆောင်ဟူသည်မဒီခေတ္တနိုင်ငံရေးခေါင်းဆောင်ဟူသည်မတင်းကြီးတညွတ်တဲ့ကာရဝပြုအလေးထားရတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်ပါတယ်ဒီကိစ္စပါဒမိုင်းရဲ့အကြီးမြတ်ဆုံးကဗျာဆရာကြီးပြတ်သက်ဆရာကြီးတရင်ဆရာဆရာကြီးတို့ရဲ့ဘိုးအီလေဖြစ်တယ်လို့ဒီကိနိုင်ငံရေးလောကရဲ့ဘိုးအီတစ်ဆူလည်းဖြစ်ပါတယ်ပြည်တွင်းညဉ့်ရင်းနဲ့ကပ္ပညဉ့်ရင်းရေးခေါင်းဆောင်ကြီးတူလည်းဖြစ်ပါတယ်ဒါပေမဲ့လူငယ်တဲ့တရက်နှစ်ရက်လောက်ကကွန်ပျူတာကလေးရင်းရေးပေါ်ရေးဖက်ရေးပေါ်မှာမတ်မေငိမ့်ရဲ့စာတော်တစ်ခုကိုမျက်စိကလေးတိုက်မိပါတယ်မင်းကြီးလွတ်တင်ထားတဲ့အစာစုထဲမှာဆရာကြီးတခင်ကတော်မိုင်းအကြောင်းဆောင်းပါးတစ်ပုဒ်တွေ့လိုက်ရတော့ဝန်တာအာရဖတ်မိပါတယ်ကိုပိုင်အတွေ့အကြုံခံစားမှုဖြစ်လို့တမျိုးစိတ်ဝင်စားစရာကောင်းလာပါတယ်ဒါပေမဲ့ဆောင်းမအောက်ခြေမှာဝင်ရောက်ပြီးတော့မှတ်ချက်ရေးထားတဲ့သူတဦးရဲ့စာတော်ကလေးကိုဆက်ဖတ်လိုက်ပြီးတော့အာအာတင်သွားမိပါတယ်သူကဒီဖိုးကြီးဟာကျင်းမြောင်နဲ့အမျိုးသားရေးဝါဒီကြီးတဦးသားဖြစ်ပါတယ်ဒီဒီကလေးတော့ဖတ်ဟဲ့ပြေပါစေဖွေပါစေမိုးချုံမဖြစ်ပါစေနဲ့မြေမမျိုးပါစေနဲ့လို့ပဲဆုတောင်းလိုက်ရပါတယ်ဆရာကြီးဟာမြို့ချစ်ပုဂ္ဂိုလ်ကြီးပါဆရာတော်ကြီးကဇာတိမံစာဆိုကြီးလို့ဂုံပြုခေါ်ပါပါတယ်ဆရာကြီးဟာပါတော်မူခေတ်သူကြုံဖြစ်ချိန်မှာမွေးဖွားကြီးပြင်းလာခဲ့သူပါလူမျိုးသားတွေကကိုယ့်လူမျိုးကိုယ့်နိုင်ငံကိုလာရောက်အုပ်ချုပ်တာခံရတော့လူမျိုးသားဖန့်ကျင်ရေးစိတ်ပြင်းထန်ခဲ့ပါတယ်ဒီစိတ်ဟာပမာတိုင်းမှာရှိခဲ့တဲ့မြို့ချစ်စိတ်ပါအပြစ်တင်စရာလည်းမဟုတ်ပါဘူးလူမျိုးကြအုတ်ချုပ်မှုအောက်ကလွတ်မြောက်ရေးကိုတသက်လုံးဆောင်ရွက်ခဲ့သူလည်းဖြစ်ပါလေ။ခေတ်ပညာဓာတ်ဆိုတဲ့တက္ကသိုလ်ကျောင်းတွက်တည်းရဲ့ထိတ်ကိုတက်ပြီးဥဆောင်မှုပေးခဲ့တဲ့ဘုံကြီးကျောင်းတွက်ရှိပညာရှိကြီးတဦးလည်းဖြစ်ပါလေ။ဆရာကြီးကိုမယိုးမတည်ပြောလိုက်တဲ့မိတ်ဆွေလေးကိုအကြံပေးလိုပါလေ။ဆရာစောကြီး၊ဆရာမင်းသူဝန်၊လူတူဦးလာ၊လူတူတော်မာ၊ဒေါက်တာတန်းထွန်းဝိဒူရာတခင်ချက်မအောင်စတဲ့အခင်ကြီးများရေးကြတဲ့စာတွေနောက်လူငယ်တွေကမုံရတင်ရွှေရေးကြတဲ့စာအုပ်စသည်ရဲ့စာအုပ်တွေကိုပြန်လဲပြီးတော့အရှုလေ့လာကြည့်စီစဉ်ပါတယ်မဖတ်နိုင်မှုဆိုရင်လည်းကဗျာဆရာတင်မိုးရေးတဲ့ကျောင်းသုံးကဗျာစာအုပ်ထဲကအဖို့တခင်ကိုယ်တော်မိုင်းတဲ့ကဗျာလေးတစ်ပုဒ်ကိုပဲဖြစ်စေဖတ်ကြည့်စီစဉ်ပါတယ်လို့တိုက်တွန်းရင်းဒီကုန်းချိုးလေးပါတယ်ခင်ဗျာ